Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2018ခုနှစ်ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန် VOA အမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32.48ပြန် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မြတ်တပါဒီမနက်ခင်းတဲ့နေ့ကိုကိုဆာမဝင်နဲ့အတူကြီးညာပေးမှာပါ။နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားကရှောင်ထွက်လို့ရအောင်ရုရှားကကူညီနေတယ်လို့အမေရိကန်သမ္မတကဆွဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးအောင်မြို့မှာလူလူနဲ့ရဲကြားဖြစ်ပေါ်တဲ့အထိကျုံတွင်ရဲကပစ်ခတ်တဲ့အတွက်ခုနှစ်ဦးတေဆုံးခဲ့ရပါတယ်။လာမယ့်သတင်းပတ်ကောင်ရင်စီးရဆွရနဲ့တိုက်ခန်းတွေကိုကုလသမဂ္ဂကကြီးမှုပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရှင
်။ကောင်းပါပြီရှင်။အဲ့ဒီနောက်ပိုင်းနှာစင်ကြရရမယ့်အစီအစဉ်တွေထဲမှာတော့ဒီသူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုမတရားအသင်အဥပဒေပုံမှန် 18/1 အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်နဲ့လည်းတရားစွဲဖို့အစီအစဉ်နေပါတယ်
။ဒီကျွန်တော်တို့နဲ့ဒီဟောဒီပေါ့ဒီခါဝလာညီငယ်ဆောင်းနေတဲ့အချိန်မှာဒီမှာဆိုရင်ဘယ်လိုကုနာတဲ့ဒီလိုလူတို့ကိုကုနာခင်အောင်ခင်မအပြည့်အောင်ဒီနောက်ဆိုဒီနိုင်ငံတော်
ခန့်ချီနဲ့အစိုးရအဖွဲ့အတွင်ရေးမှုရဲ့ပြောပြချက်နဲ့အတူနှာစင်ကြရပါမယ်။ရခိုင်ရိုဟင်ဂျာဒုက္ခတဲ့ကလေးတန်းတဝက်ကျော်ကပေးယောဂာနဲ့ရင်ဆိုင်နေရတဲ့အချိန်မုတ်တုံရာသီတွင်မုံတိုင်းအန်တရယ်ကိုလည်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။အခုလိုဒုက္ခတဲ့တွေရခိုင်ပြည်နယ်ကထွက်ပြေးကြရတာမှာပြည်တွင်းလူလူကြားစစ်တပ်ရေပန်းစားလာတယ်လို့လည်းဆိုကြပါပဲ။အဲဒီနောက်တော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနှာစင်ကြရမှာပါရှင်။အခုရင်ဆုံးတော့ဇန်နဝါရီလ18ရက်ကြာသပတေးနေ့မနက်ဖြန်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးဆောင်မွေတို့ကကြေညာပေးပါမယ်ရှင်။
နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုကိုပါရောက်နိုင်တဲ့ပဲ့ထင်းတက်ဒုံးကြီးတွေထုတ်ချနေတဲ့သူ့ရဲ့ဆန္ဒအတိုင်းနေစဉ်တိုးတက်လာဖို့လှုံ့ဆော်နေတယ်လို့လည်းပြောပါတယ်။သမ္မတရဲ့ Oval Office ရုံးခန်းမှာ Righteous တရင်ဌာနကိုဗုဒ္ဓဘုရားကတွေ့ဆုံမေးမြန်းခွင့်ပေးခဲ့ရမှာသမ္မတကတရုတ်ရဲ့လှုပ်ရက်ကိုချီးကျူးခဲ့ပါတယ်။မြောက်ကိုရီးယားကိုရင်းနှင်းနဲ့ကြောက်မိသွေးတင်ဖို့မှုတွေကန့်တတ်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာရဲ့ဆန္ဒကိုလိုက်ရောလာအောင်တရုတ်ဘက်ကအကူအညီတွေတိုးပြီးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်တတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ပြီးဖြည့်ဖို့လုပ်နေပုံရတယ်လို့ပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီကိုမရချောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတကာရဲ့မြောက်ကိုရီးယားပေါ်မှာအရေးယူမှုတွေအားပြုတ်အောင်တမင်တကာလုပ်နေပုံရတယ်လို့လည်းဆိုပါတယ်။ Righteous တရင်ဌာနကိုသမ္မတထရမ့်ကလူတွေ့မေးမြန်းခွင့်တနားရီလောက်ပေးခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ညနေချင်းဆိုင်ဓာတ်ရိုက်ဆွေးနွေးဖို့ရှိမရှိမေးမြန်းရမှာတော့ညနေချင်းဆိုင်ဆွေးနွေးဖို့ဆန္ဒရှိလာနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒီလိုတွေ့ဆုံမှုပြဿနာကိုဖြေရှင်းနိုင်မှုကတော့တိတ်မသေးကြပါဘူးလို့ပြောပါတယ်။
သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့သမ္မတရာဇဝင်နဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားမှုတွေပေါ်ထပ်ခါတလေလေထိုက်ကြိုက်ပြောဆိုနေမှုတွေနဲ့ပတ်သက်ပြီးတော့ Republican အထက်လွှတ်တော်အမတ်နှစ်ယောက်ကပြင်းပြင်းထန်ထန်ထိုးနှက်ပြောဆိုလိုက်ပါတယ်။ဒီလိုလှုပ်ဆောင်တာတွေဟာ Democratic လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံရေးသားမှုဖြစ်တဲ့လွတ်လပ်ပြီးပွင့်လင်းတဲ့သတင်းမီဒီယာကိုထိကြိုက်ဖြစ်စီရရောက်တယ်လို့လည်းပြောပါတယ်။သမ္မတကိုမကြာခဏပြစ်တင်ပြောဆိုသွေးသူနိုင်ငံရဲ့အနောက်ပိုင်း Arizona ပြည်နယ်အထက်လွှတ်တော်အမတ် Jeff Flake ကအထက်လွှတ်တော်ကိုဘရူးနီကပြောကြားခဲ့ရမှာ Trump ကမီဒီယာတွေပေါ်ချိုးနှိမ်ပြောဆိုနေတာတွေဟာဆိုဗီယက်ကအာနာရှင်ဟောင်းဂျိုးဆက်စတာလင်နဲ့တွဲတူနေတယ်လို့ပြောလိုက်ပါတယ်။ထရမ့်ရဲ့မီဒီယာပေါ်တိုက်ခိုက်နေမှုတွေဟာတခါမှမကြုံစဘူးဖြစ်တယ်လို့အကြောင်းမဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘိုရူးနေတို့ဝါရှင်တန်ပို့စ်သတင်းစာရဲ့သဘောထားအမြင်ကဏ္ဍအာပေါ်မှာလည်းအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်တဦးဖြစ်ပြီး Republican Party ရဲ့2008ခုနှစ်သမ္မတလောင်းတဦးလည်းဖြစ်ခဲ့တဲ့ John McCain ကလည်းတရင်အတူရောင်နေဖြစ်တယ်လို့ထရန့်ကပြောဆိုနေတဲ့သတင်းတွေဟာသူသဘောမကျတဲ့သတင်းတွေဖြစ်တယ်။သူ့ရဲ့စကားကိုပြန်ပြီးတော့အုံပြုခဲ့ကြပြီးဒီမိုကရေစီရဲ့အဓိကမန္တန်နေတဲ့ရာတစ်ခုကိုအတန်တိတ်သွားအောင်ပြုလုပ်ကြတဲ့သူ့ကိုအနီးကပ်စောင့်ကြည့်နေကြတဲ့နိုင်ငံရခြားကခေါင်းဆောင်တွေဖြစ်တယ်လို့လည်းရေးသားလိုက်ပါတယ်။
အမေရိကန်အစိုးရရန်ရရဆိုင်တော်မယ်အလားအလာတွေတွေ့နေရအချိန်မှာပဲအမေရိကန်အစိုးရအသုံးချိန်နဲ့ပတ်သက်ပြီး Republican နဲ့ Democratic Party ကလွှတ်တော်အမတ်တွေဟာဗုဒ္ဓဘူးနယ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာကစပြီးကာကွယ်ရေးဆိုင်ရာအသုံးချိန်တွေအထိပါတီနှစ်စုံရဲ့ဦးစားပေးမှုတွေကိုပြင်းပြင်းထန်ထန်ညှင်းခုန်နေကြပါတယ်။အခုတောက်ကြနေ့ ဂျန်ဂျူရီလ19ရက်နေ့မှာလွတ်တော်ကနေအစိုးရအသုံးစီနဲ့ပတ်သက်ပြီးနောက်ဆုံးထားပြဋ္ဌာန်းပေးရတော့မှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုရင်းကိုကလေးဘွားတွေကရောက်ရှိနေတဲ့တရားမဝင်နေထိုင်သူလူငယ်9000ကျော်ရဲ့အနာဂတ်အတွက်အကာအကွယ်ပေးရေးဆိုင်ရာ သမ္မတထရမ့်ကတော့ဒီသဘောတူညီချက်ရဖို့ဆိုရင်အပြန်အလှန်အရော့အတင်းလုပ်ညှိနှိုင်းရမယ်ဆိုတာလက်ခံတယ်ဆိုတဲ့သဘောထားကိုပြတ်ထားပြီးတာပါ။DAC အစီအစဉ်ကလက်ခံထားတဲ့သူတွေကိုအခုပြင်ဆင်ချက်မှာဘယ်လိုပြန်တက်တာခွင့်ပေးမယ်၊နေချက်၊နေဆက်လုံခြုံရေးစနစ်ဘယ်လိုထားမယ်၊ဗီဇာကန်ဆယ်မယ်ကိစ္စ၊နေထိုင်ခွင့်ရထားတဲ့လူတူးကိုခြေခံပြီးတော့ပြောင်းရွှေ့နေထိုင်ခွင့်ရတဲ့ကိစ္စန ိုအောက်လော့တော်က Republican တွေကဗိုလ်တဖူးနေမှာအဆိုပြုထားတာပါ
2019ခုအတွင်း American ပြည်ထောင်စုမှာလူပြူးကြီးစိုးရေးဝါဒီတွေကျူးလွန်တဲ့လူတက်မှုအရေးအတွက်ဟာဒီမတိုင်ခင်နှစ်ကတည်းကနှစ်ဆကျော်တိုးမြားလာတဲ့အကြောင်းသတင်းတပုတ်မှာဖော်ပြထားပါတယ် American ပြည်ထောင်စုမှာအခြေစိုက်တဲ့အတရေဖြစ်မှုစန့်ကျင်ရေးအဖွဲ့ချုပ် ADL ကဘူရူနီမှာထုတ်ပြန်လိုက်တဲ့စစ်တမ်းအရအမေရိကန်ပြည်ထောင်စုအတွင်းအစိုးရဝါဒကြောင့်တည်ဆုံးသူရေအတွက်ဟာ2019ခုနှစ်မှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။2019ခုနှစ်ဟာ1990ခုနှစ်နောက်ပိုင်းပစ္စမမြောက်အကြမ်းဖက်မှုအဖြစ်ပွားဆုံးနှစ်ဖြစ်တယ်လို့လည်းဆိုပါတယ်။နောက်ထပ်တော်တော်များများတပ်ဖြတ်မှုတွေကတော့တခြားအခွင့်အရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်နေတာများတယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီလှုပ်ရှားမှုတွေကတော့2019ခုနှစ်အတွင်းမှာတိုးမြားလာပြီးတော့အင်တာနက်ကနေကိုတိလေးရောက်အဆင့်ကိုကူးလာတာဖြစ်တဲ့ဒီလိုမှုခင်းမျိုးအနာဂတ်မှာပိုးပြီးတော့တိုးမြားလာနိုင်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာ2019ခုနှစ်အတွင်းနိုင်ငံတွင်းအစွန်းရောက်သမားတွေရဲ့လက်ထက်ချက်ကြောင့်တေဆုံးရသူ34ဦးရှိတယ်လို့ ADL အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေကနဲ့နှိုင်းယှဉ်ရင်2016ခုနှစ်က81ဦးရှိခဲ့ပြီးတော့2015ခုနှစ်မှာတော့69ဦးတည်ဆုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA မြန်မာတံခါးမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနဲ့ရဲတို့ကြားဖြစ်ပေါ်တဲ့အဒီကုံအတွင်းရဲကပြစ်ခတ်တဲ့အတွက်လူ9ဦးတေဆုံးကြရတယ်လို့တရားစင်လောက်ရေးပေါ်အခြေအနေမှာစိတ်ကူတာမှုခံယူနေရပါတယ်။ရခိုင်ပြည်နယ်နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပကွမရတာကိုမကျေနပ်လို့အင်ကာနဲ့ညမှာလူလူဆန္ဒပြပြီးအစိုးရအဆောက်အဦကိုဝိုင်းထားရကနေလုံခြုံရေးတပ်ဖွဲ့ပြစ်ခတ်နှိမ်နှင်းမှုအတွင်းတေဆုံးကြရတာပါ။ရဲတွေကလူအုပ်ကွဲသွားစေဖို့အတွက်လှုပ်ဆောင်ရမှာပထမ Robert Chisan တွေနဲ့ဒရီပေးပြစ်ခတ်ခဲ့ပေမဲ့လူအုပ်ကလူစုခွဲဖို့ညှဉ်းဆန်ခဲ့ပြီးစစ်သားတွေနဲ့လုံခြုံရေးတပ်တွေကိုစတင်တိုက်ခတ်ခဲ့တဲ့နောက်ကြီးစစ်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်ကြောင်းခရင်အုပ်ချုပ်ရေးမှူးဦးတင်မောင်ဆွေကပြောပါတယ်။တေဆုံးသူ9ဦးရှိခဲ့တယ်လို့တနက်ဒဏ်ရာရသူ73ဦးကိုဆေးရုံကိုပို့ပေးခဲ့ပါတယ်။ Amnesty International လူခွင့်အဖွဲ့ကြီးကတော့ရဲတပ်ဖွဲ့ကြောင့်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးပြီးကြလွတ်လပ်တဲ့စုံစမ်းမှုလုပ်ပေးဖို့တောင်းဆိုပါတယ်။လူအုပ်ကကြောက်တုံးတွေအုတ်ခဲတွေနဲ့ပစ်ပေါက်တိတိုင်လုံခြုံရေးတာဝန်ခံတွေဘက်ကထောင်နဲ့ချီတဲ့လူအုပ်ထဲကိုတနက်နဲ့ပစ်ခွင့်မရှိတဲ့အတွက်အခုဖြစ်ရဟာအင်အားအလွန်ကျွမ်းသုံးမှုတည်းဖြစ်ကြောင်းအရှိတောင်းအာရှ Pacific ဆိုင်ရာ AI ဖွဲ့ဒါရိုက်တာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာရဲတပ်ဖွဲ့အနေနဲ့လူအုပ်ကိုထိမ့်သိမ်းရမှာအကြမ်းမဖက်တဲ့ဤတုံးတက်အောင်သူတို့ကိုလေ့ကျင့်သင်တန်းပေးတင်တယ်လို့လည်းပြောပါရယ်။မြဝူဒီကင်းနဲ့ပတ်သက်လို့အစိုးရမကင်းဖြစ်မိကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကကြေညာချက်ထုတ်ပြန်ခဲ့ပြီးအချင်းနေတွေဆိုးမသွောင်းအောင်ထိမ့်သိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါရယ်
။အာစာလို့ခေါ်တဲ့ရခိုင်ရိုဟင်ဂျာကက်တင်ရေးအဖွဲ့ဝင်1300ကျော်ရဲ့အမည်စင်းတွေကိုမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အာဏာပိုင်နေထံပေးအပ်လိုက်ပါရယ်။နိုဝင်ဘာလ14ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်လုံခြုံရေးနဲ့ညီဝစ်ပြည်ပြမှုပူးပေါင်းဆောင်ရွက်ရေးဗဟိုအဆင့်အစည်းအဝေးပွဲမှာအခုလိုပြုလုပ်ခဲ့တာဖြစ်တယ်လို့မြန်မာပြန်ကြားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောကြားခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတုပ် Daily Star သတင်းစာမှာဖော်ပြထားတာပါ။ဘင်္ဂလားဒေ့ရှ်ကလည်း1980ခုနှစ် မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာဆာအစွန်ရောက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာပြစ်မှုကျူးလွန်ခဲ့တဲ့နိုင်ငံထံလွှဲပြောင်းပေးခဲ့တဲ့အကြောင်းအတိပေးခဲ့ပြီးသူတို့ကိုဥပဒေအရရေးယူနိုင်ပြီဖြစ်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။မြန်မာအစိုးရကပြည်ဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ငြင်းဆန်ထားခံရတ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
see movie, Nia Sinibo Jimpa, Bima Pijan, Gula Tamagai, Syria, Saint Atu, Tantama, Stefan Di Mitsuraga, Boduuni, Machina Valley. Sinibo go January, Nasangan, and Nasachama Jimpa, Season Tabi, Puzibon Chigan, Ubri Sanga, Pitana, Yadugo, Digata, Sinibo, Shirelo, Di Mitsura Tupian, Jinia Jemma, Pobia Valley. A point no Puzzlonga goes living at D, a two seaway, Trisamu, Nolan Tajan at Biovale, Dabi and Gula Tamaga, Lunjuin Council, Songcha Chapman, Ning Alego, Piwa, County Pona and Woodre. Poisibon Chigan Ubrin, a better day, Daisy Chelladrigo, Sunun Hell, Gozilary Nine, Tune, two Pueblo, Vienna, Malugur and Lion, Trisomelo, Mulin Tajan, and Jinja Jemma, Pobia Valley, a Yadarigo Piemata, Takamuri, Song Tassibo, Natam Sangama, Gula, Lungjin, Consiga, Disom Jacego, Chagirapa, Syria Chonija, Sepoy, a Song Tai, Pishabu, UV, Russia, Majem Parliament, Sunuba, Matanga, Japan, Jemabe, a Gulu, Trisombo, the season Tara Pipare.
Yamani Francis Ha, Burhunima, Chilinangama, Sezun in a Chibiro, Didagani, a midi, Tinkayaran, a Patabio, Pripakari, Picari, a Checha, Timu, Gomioma, Luru, Whipu, Sudanwe, Usan Pilo Cavare, Didama, Lukuni, Chopa Muri, Gija, Picare, Lupo, Hamini Gapiore, Yin Tesua, Whipu Sudan, the Ting, Quego, Usan Bido, Sudan, with Jimbare, Poy Haminiga, the Baba, Lari, Chile, Chilinanga, Levi, Arau. Kenya data group piata kenga kongji pika bime lulu jang jengza tingzi ya lelu piyo su ba lekmya.
ဆက်ချက်ခုနေဇန်နဝါရီလ17ရက်ကြာသာပတေးနေ့မနက်ပိုင်းထိတ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့တက်နဲ့ဦးစံမူဝီတို့ကြီးညာပေးသွားတာပါအခုစက်တိုက်ထုတ်လွှင့်ပြီးမဲ့သတင်းဆောင်မတွေထဲမှာတော့အရင်ဆုံး အမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုမတရားအသိအဥပဒေပုံမှစက်ခွန်နှစ်မြင့်ဆောင်တစ်အပြင်နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှတရား၂၁ခါခွေကာငယ်တို့နဲ့တခါနိုင်ငံတော်ကိုအကြီးအကျယ်ပြည့်စုံမှုပုံမှ900ရေးယူဖို့ရှိပါတယ်ဒေါက်တာအေးမောင်ကိုအရေးယူဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းခွင့်ပြုလိုက င်ဆောင်တင်းနဲ့တရားစွဲဆိုမယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အခုနောက်ဆုံးမှာတော့နိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှ121ခါခွေကငယ်နဲ့နိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှ905တို့နဲ့ပါစွဲဆိုရမယ်လို့သိရပါတယ်ဒေါက်တာအေးမောင်ဟာပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့အတွက်သူ့ကိုတရားစွဲဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့သဘောတူခွင့်ပြုချက်လိုအပ်တာဖြစ်ပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌကလည်းအခုခွင့်ပြုလိုက်ပြီးဖြစ်တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကိုကိုကပြီးသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာအေးမောင်ကိုအခုလိုတရားစွဲဖို့ဘာကြောင့်ဆုံးဖြတ်ခဲ့သလဲဆိုတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရေးမှူးဦးတင်မောင်ဆွေက VOA ကိုအခုလိုပြောပါတယ်
အဲ့ဒီကဟိုရပြည်တော်မှာသူပြောသူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခါဝရငင်းငင်းဆောင်းနေတဲ့အချိန်မှာဒီကမှာလည်းမလို့ခုနကပြောနေသလိုလူတို့ကခုနကတင်အောင်တင်မအဖြစ်အောင်နိုင်ငံတော်ဝေဖြစ်အောင်ခုနကတို့ဒီပြောဆိုတဲ့စကားလေးတုံးတုံးသွားတာရှိပါတယ်အများကြီးပြောရတာပေါ့နော်နည်းနည်းမဟုတ်အများကြီးပြောရတာပေါ့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးတွေကဝေနေအောင်လေ
ဘရင်အချုပ်ချာအာဏာကျဆုံးတဲ့233နှစ်ပြည့်အထိမ်းအမှတ်ပွဲကျင်းပရေးနဲ့ပတ်သက်ပြီးအာဏာပိုင်တွေနဲ့ဒေသခံရခိုင်ပြည်သူတွေကြားအခြေအနေတင်းမာလာရာကနေ ပြည်ရဲ့အင်္ဂါနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ခရိုင်အုတ်ချုပ်ရေစခန်းရှိမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးလူခုနှစ်ဦးသေဆုံးဒရာဇင်လောက်အရေးပေါ်အခြေအနေမှာဆေးကုသခံခဲ့ရပြီးတဲ့နောက်အခုလိုမျိုးဒေါက်တာအေးမန်ကိုဖမ်းဆီးတရားစွဲဆိုဖို့ရခိုင်ပြည်နယ်အစိုးရကဆောင်ရွက်ခဲ့တာပါ ရခိုင်အချုပ်ချာအာဏာကျဆုံးတဲ့အထိမ်းအမှတ်စာပေဟောပြောပွဲမှာဝင်းဟင်အောင်ကနိုင်ငံရေးမှာလက်ဝါးဖြန့်တောင်းမရလို့လက်ညှိုးကွေးတောင်းတဲ့အဖွဲ့ပေါ်လာကြောင်းနဲ့အေးအေးရခိုင်တပ်မတော်ကရခိုင်နိုင်ငံတော်အချုပ်ချာအာဏာပြန်ရဖို့ကြိုးစားနေတဲ့အကြောင်းနဲ့ဗမာ့ကျွန့်အဖြစ်ကလွတ်မြောက်ဖို့အားလုံးမှတာဝန်ရှိကြောင်းပြောကြားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့ဝက်ဘ်ဆိုက်မ Dandu Kunyim Pirjang, a chocha anna yasi ye dwe nilan kuda si jang, Taniga lenna gai dola ye ni pibi, Mimigaro, not the ni pite, Lurubohobu, Nanga ye ni ne sang yen ni jang, Lessi anezago, Kwengang yubi, Banda ya on sang yer dwa jabu, Taiton Lujang Satapin, Dada Eman Hobio Dore, Lule Sele Pobia Tavare. Pierre Ingani, General La Sangayama, Nissin Jimba Nija, Yakan Chocha, Anna Jason, Tayma Bugu, Nando Yakoma, Jimba Mir, Dine Jimba, Quint Duncan Gayama, Nesusi Uri Ya, Bianbido, Quimbumi, Duncan Bub Yoga B, Boy Jimba, Lisa Shinai, Matangema, Quimbumi, Diamme, Siganja, Ya, Tamachi, Malone Laude, Dre, Soyavaga, Jimba, Quimbeke, Yaga Nibido, Chini, Dimalabi, Lele, Santa, Jaja Yagani, Lute Sone, T, Pika Muri, Pika Puque Muri, Pika Arava, a Tigio, Dun Lute Somun.
ပတ်တယ်လို့မြောက်ဦးမြို့ဒေသခံကိုကျော်ထွေးကဖွေရွေးကိုအခုလို့ပြောပါတယ်အခုဆုံးသွားတာကတော့ခုနှစ်ယောက်ပါအဲ့ခုနှစ်ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောင်မြို့နေရဲ့တုတ်တန်ကိုရောက်နေပါပြီဆွေးဥမှာကျန်တာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရတဲ့လူတွေကတော့ကျွန်တော်တို့၄ယောက်ရှိပါတယ်စစ်တွေးကိုအရေးပေါ်တင်သွားတာရှစ်ယောက်ပါအဓိကတော့ကြားနေ ကျွန်တော်များလာကြည့်တော့အဲ့မှာတော့လုံချုံကြီးကားသုံးစီးပေါ့နော်အထူးရဲ့တစ်ဖွဲ့ကနေပြီးတော့ခြားထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟိုကတစ်ဆယ်ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ်
တက္ကမုနဲ့ပတ်သက်လို့ရတသားတေဆုံးမှုတွေအပေါ်တေမှုတေခင်ဖွင့်ထားသလိုရတဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေဟာလှုပ်ထုံးလုံနည်းနဲ့ညီညွတ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စစ်ဆေးသွားမယ်လို့ဖော်ပြထားပါတယ်။တကယ်လို့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ဟာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကတ်မှုပြစ်မှုဆိုင်ရာဥပဒေပုံမှ
ဒီနေ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာဗီအိုအေးရဲ့ကြာတာပရင်းနေမြက်ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်ကရိုဟင်ဂျာဒုက္ခသည်ကလေးပေါင်းတန်တဝက်ကျော်ဟာကပ်ဘေးယောဂအန်ဒီအနေနဲ့ရင်ဆိုင်တရားပြီးလာမယ့်ဆိုင်ကလုန်းနဲ့မုတ်တုံရာသီမှာအမြောက်အများသိဆုံးတဲ့အခြေအနေရှိနေတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကသတိပေးပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက်လစ်ဆာရှ်လိုင်းပေးပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
နှစ်စဉ်နှွေနဲ့မိုးရာသီတွေရောက်တိုင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းတန်ကိုအလူးလဲခံရပါတယ်။ဒါကြောင့်လဲကောက်ဆက်ပြည်သားမှာရှိတဲ့ဒုက္ခသည်အကူအညီပေးရေးအဖွဲ့အစည်းတွေကနေဆိုင်ကလုန်းနဲ့မုတ်တုံရာသီအဦးဆုံးကာလဖြစ်တဲ့မေလ၁ပိုင်းကနေဇူလိုင်လ၂ဆုံးပတ်တွေအတွင်းရာသီဥတုတန်ကြောင့်ဒုက္ခသည်စခန်းတွေမှာအသေးဆုံးများနိုင်မဲ့အခြေအနေကိုတွက်ဆန
ရဲ့ Rohingya ဒုက္ခသည် 6,500 ကျော်အတွက်အင်အားပြင်းထန်မဲ့မုန်တိုင်းတိုက်ခတ်မှုအပြည့်အစည်းတွေဖြစ်လာမဲ့အခြေအနေကိုရင်ဆိုင်ဖို့ကြိုတင်ပြင်ဆင်မှုတွေမရှိသေးကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့တွေကသတိပေးနေပါတယ်။ ရာဒီဥရုအခြေအနေတွေဆိုးရွားလာတာနဲ့အမျှဒုက္ခသည်စခန်းတွေမှာဖြစ်သလိုစုပြုံနေထိုင်နေရတဲ့တိမ့်တဲ့ချီတဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်နဲ့လုံခြုံမှုကင်းမဲ့မဲ့အခြေအနေတွေပိုးပြီးတိုးလာဖို့ပဲရှိကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ပြောခွင့်ရခရစ်စတိုဖာဘူရခိုင်ကပြောပါတယ်။မုတ်တုံရာဒီရောက်ပြီးဆိုရင်ယောဂါတွေအဖြစ်များပြီးရေကြီးညေပြိုတာအပြင်အခြားဆိုးရွားတဲ့
520,000 children.
Let's see, conference bazaar, Doka, this Kani Mashinide, ကလေးငယ်ပေါင်း 9,200 ဟာယူသားချင်းဆိုင်ရာအခြေအနေတွေကြောက်စရာကောင်းလောက်အောင်စူးစူးရွားရွားရင်းဆိုင်နေကြပြီးမကြခင်သတင်းပတ်တွေအတွင်းရောက်လာတော့မယ်ဆိုက်ကလုန်းနဲ့မုတ်တုံရာသီမှာဆိုရင်တော့တကယ်ကိုကြီးမားလာတဲ့လူသားဘေးဒုက္ခကြီးကိုကြုံတွေ့ကြရဖို့ရှိနေပါတယ်
တောက်တုံးရီမတန်ရှင်းမှုမိန်လာစနစ်မလုံလောက်မှုတကိုရင်နဲ့ဘေးပတ်ဝန်းကျင်တန်ရှင်းမှုနေပါတာတွေကြောင့်ကပေးယောဂါဖြစ်လာဖို့အလားအလာရှိနေတယ်လို့ဒုက္ခတဲ့စခန်းတွေမှာရှိနေတဲ့ကာလဝမ်းယောဂါနဲ့ဆုံဆို့နာယောဂါတွေကြောင့်တည်ဆုံးမှုတွေနဲ့အခြားကုသယောဂါတွေကိုပိုးပြီးဆိုးလာစေမှာဖြစ်ကြောင်းခရစ်စတိုဖာဘူးရခိုင်ကပြောပါတယ်ကုလသမဂ္ဂကလေးတငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကတော့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုယောဂဘေးအန္တရာယ်ကနေကင်းဝေးအောင်ဆောင်ရွက်ပေးဖို့အချက်ကိုအဓိကထားဦးစားပေးလှုပ်ဆောင်နေကြောင်းကြေညာထားပါတယ်။တောက်သုံးရီတန်ရှင်းမှုရှိအောင်မိလာစနစ်အလုံးလောက်ရှိအောင်အပြင်စုံစုံနာအပါအဝင်အခြားကုသယောဂတွေမဖြစ်အောင်ကာကွယ်ဆေးထိုးပေးတာစတာတွေကို UNICEF အနေနဲ့ထောက်ပံ့ကူညီနေကြောင်းသူတို့ရဲ့အစီရင်ခံစာမှလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းရာသီဥတုအလွန်အမင်းဆိုးရွားမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ယောဂါတွေအတွက်တော့ဒီထောက်ပံ့မှုတွေဟာလုံလောက်မှုမရှိသေးကြောင်း UNICEF ကတတိပေးထားပါတယ်ရှင
်။မအင်တင်နိုင်ပြောပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်ကနေတိတ်နေချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတာကြောင့်နိုင်ငံတကာကမြန်မာအစိုးရအပေါ်ဝိုင်းဝန်းပြစ်တင်ဝေဖန်ချိန်မှာမျက်နှာကောင်းရသူကတော့စစ်တပ်ပါမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ခေါင်းထောင်ထလာပြီးမတူတဲ့လူမှုအတိုင်းအဝန်ကြားကပြည်ပခါတွေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်မွတ်စလင်အများစုအပါအဝင်လူတွေထောင်နဲ့ချီတည်ဆုံခဲ့သလို6သိန်းခွဲကျော်နေရက်စွန့်ခွာထွက်ပြေးကြတဲ့အချိန်မှာစစ်တပ်ဟာလူတွေကြားရေပန်းစားလာတာကိုတွေ့နိုင်ပါတယ် AP သတင်းကိုအခြေခံပြီးကိုအောင်အောင်ကပြောပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေအတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့တိုက်တွေ့ပုံကြောင့်လာပိုင်းအတွင်းမှာမွတ်စလင်6သိန်းခွဲလောက်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကဒါဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောဆိုကြပေမဲ့မြန်မာနိုင်ငံအတွင်းမှာတော့အများစုကအဲဒီလိုမမြင်ကြပါဘူး။အဲဒီလိုထွက်ပြေးသွားသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေဖြစ်ပြီးသူတို့ဟာမျိုးသားလူမျိုးရေးအတွက်ချင်းရောက်မှုဖြစ်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုခုခံပြောဆိုခဲ့ကြတာပါ။နိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးညိုထွန်းကတော့ကိုယ်နိုင်ငံအကျိုးစီးပွားကိုအခြေခံပြီးစဉ်းစားတတ်ကြတဲ့အကြောင်းအခုလိုပြောပါရစေ
။ရခိုင်ကိစ္စမှာစစ်တပ်ဟာရရဆက်ဆက်နှစ်ကွက်ခဲ့တယ်ဆိုပြီးတော့အနောက်နိုင်ငံတွေကပြောဆိုတာကျွန်တော်လက်မခံပါဘူး။အနောက်နိုင်ငံတွေအနေနဲ့ကလည်းပဲဒီမိုကရေစီရေးလူ့ခွင့်ရေးလို့အော်နေပြီမယ်လို့သူတို့အမျိုးသားရေးကိုထိခိုက်လာရင်သူတို့လည်းနှစ်ကွက်တာပါပဲ။
မြန်မာနိုင်ငံကိုဆယ်စုနှစ်ပေါင်းအတွက်အုပ်ချုပ်ခဲ့တဲ့စစ်တပ်ဟာအတိုက်ခံဒီမိုကရေစီအင်အားစုတွေနဲ့တိုင်းရင်းသားအင်အားစုတွေအပေါ်အဖိနှိပ်ခဲ့တာကြောင့်လူခွင့်ရေးချိုးဖောက်သူတွေအဖြစ်နိုင်ငံတကာကတည်ထားတာပါဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကရခိုင်ပြည်နယ်တွင်အခြေအနေတွေအပေါ်စစ်တပ်ရဲ့ကင်တွယ်မှုကိုတော့တစ်ချိန်ကစစ်တပ်အုပ်စိုးမှုကိုစန့်ကျင်သူတွေကပါထောက်ခံလာကြပြီးအတိတ်မှာဘာတွေဖြစ်ခဲ့တယ်ဆိုတာကိုလည်းမေ့ပစ်လိုက်ကြတယ်လို့နိုင်ငံရေးသုံးသပ်သူတွေကမြင်ပါတယ်နိုင်ငံရေးသုတေသီဒေးဗစ်မက်ဒီယာဆင်က
The Tatmadaw has gone from being the most reviled institution in the country.
Tatmadaw ni ne amon khan zo ani tha ga ni ngan myo ma myin na ban pwen la ba de. Tain na ri a long de ma ma hoi naw ma myama lu myo su de ma a ne song a lo myo myin na kaung ya la ba de. Dai mae le de ka a jet de a chin ni bon ga ni khu lo myo a kaung myin la ja da ba. Muslim chan phat tamaw ri ne tain na sa bon ni yan ga ni Tatmadaw ga ka kwe pi ni de su ye ani tha myu ga ni khu lo myin la da ba. Tru ye khan khan na ne pat tat pi lo lu lu ko hle sa ni de lo tin ma de.
မြန်မာနိုင်ငံဘက်ကနေလူတွေတိမ်းနဲ့ချီထွက်ပြေးသွားကြတဲ့ပုံတွေတင်ထားတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook စာမျက်နှာမှာဆိုရင်လေစစ်တပ်ရဲ့ကင်တွယ်မှုနဲ့ပတ်သက်ပြီးတော့ထောက်ခံကြောင်းရေးသားထားတဲ့မှတ်ချက်များပြားကိုတွေ့နိုင်ပါတယ်။ဒါမှမဟုတ်အခြေအနေတွေပုံမှန်ပြန်ဖြစ်လာတဲ့အခါမှာတော့စစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လူတွေရဲ့အမြင်ပြောင်းလဲလာနိုင်ကြောင်း David Mediasen ကပြောပါတယ်
။ When people realize that eventually that the Tatmadaw really hasn't changed.
Tatmadaw ဟာတကယ်မပြောင်းလဲသေးပဲနဲ့ဖိနှိပ်တဲ့ယန္တရားဖြစ်တယ်ဆိုတာကိုလူတွေကလုံးဝသဘောပေါက်လာတဲ့အခါမှာ Tatmadaw ကိုလူကြိုက်များတဲ့အနေထားကနေကျဆင်းလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။လူငယ်တွေကရခိုင်ပြည်နယ်ရင်းမှာအာစာဖွဲ့ရဲ့တိုက်ခိုက်မှုအပြီးစစ်တပ်ကနေမြေရှင်းလင်းရမှာမွတ်စလင်တချို့အသက်ခံရတယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပူပါတယ်။ဇန်နဝါရီလ10ရက်နေ့ကတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းဒင်ကျေးရွာတုတ်တမတွေ့ရတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တယ်ဆိုတာကိုစုံစမ်းစစ်ဆေးတွေ့ရှိရကြောင်းတက်မတော်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ခရစ်ရရှင်အနေဒီပါတီဦးဆောင်တဲ့ရက်သားဆူရတက်တန်းထက်ဝက်လီပါရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသကြီးနဲ့အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာ
democracy ပြုပြင်ပြောင်းလဲရေးတစ်ခုလုပ်အတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOES ဖုန်းနံပါတ်1-2-3-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညမှာတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထာမန်ဖိတ်ခေါ်ပါရစေ။1998-99ခုနှစ်လက်နက်ကင်ပြိပခအတွင်းဆော်ဗီယက်တပ်ဖွဲ့တွေရဲ့အဓမ္မပြုကျင့်ခံခဲ့ရတဲ့ကိုဆိုဗိုအမျိုးသမီးတွေ2018ခုနှစ်ဇန်နဝါရီကစလို့ကာလရှည်စောင့်ဆိုင်ခဲ့ရတဲ့အတိမတ်ပြမှုနဲ့နစ်နာမှုတွေစပြီးရောကြေးရပါလိမ့်မယ်။အမျိုးသမီးတွေဟာဘေးဖယ်ရှောင်ကျဉ်ခံရမယ့်အရေးကဲ့ရဲ့သမုတ်ခံကြရမယ့်အရေးတွေကိုစိုးရိမ်ကြောက်ကြပြီးသူတို့စက်ကြောင်ကိုပြန်ပြောဖို့ဝင်လေခဲ့လို့ဒီပြဿနာနှစ်20နီးပါးတည်မြုပ်နေခဲ့တာပါ။ကျူးလွန်ခဲ့သူအနေငယ်ကိုပဲကျူးလွန်ခဲ့တဲ့ပြမှုအတွက်တရားစီရင်နိုင်ခဲ့ကြောင်းနောက်ကျူးလွန်ခံရသူအမျိုးသမီးတွေရဲ့နေ့စဉ်ဘဝမှာတော့ကရရှိနေကြတဲ့အကြောင်းတွေကို VOE သတင်းတောက်တွေဖြစ်ကြတဲ့အလီယာဘလာကာနဲ့ကိုက်တာကိုစထရီစီရိုရဲ့သတင်းလွှာတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။စစ်ပွဲအတွင်းအထမပြုကျင့်ခံခဲ့ရသူတူဖြစ်တဲ့ဒါရီတာကသူမှကြုံတွေ့ခဲ့ရတာတွေကိုအခုလိုပြန်ပြောင်းပြောပြပါတယ်။
တကားမရှိဘယ်တမှမရှိတဲ့အင်ဂျင်ကြီးတစ်ခုရဲ့ကိုကျမတို့ကိုခေါ်သွားပါတယ်။ကျမတို့ညီမနှစ်ယောက်ကိုတခန်းထဲမှာထားပါတယ်။ဇင်းကျန်မှာတခြားအမျိုးသမီးတယောက်ရှိပြီးတော့တခြားအခန်းထဲမှာလည်းအမျိုးသမီးတွေတွေ့ပါတယ်။ကျမအမျိုးသားကိုတန်တုံးနဲ့ရိုက်နေလို့သူအောင်နေတဲ့အတန်နဲ့လည်းကျမကြားနေရတယ်။အဲ့တော့အမျိုးသားစီပဲပြေးရမလား။ညီမစီပဲပြေးရမလား။ကျမစဉ်းစားလို့မရအောင်။ကျမညီမကတော့ငါရှိမှငါမှရှိတယ်လို့ပြောပြီးတော့ငိုတော့တာပဲ။
ဒါရီတာဆိုတာကနာမည်ရင်းမဟုတ်တလို့သူမအတန်ကိုလည်းမမှတ်မိအောင်ဖျက်ထားတာပါကိုဆိုဗိုစစ်ပွဲအတွင်းမှာဆာဗီယာစစ်သားတွေအထမပြုကျင့်ခဲ့ကြတဲ့အမျိုးသမီး2000လောက်ထဲမှာဒါရီတာတို့ညီမနှစ်ဦးလည်းပါဝင်ခဲ့တာပါအထမပြုကျင့်ခံရတာကြောင့်ကိုဝင်ပြစ်ကြခဲ့ရပြီးခင်ပွန်းဖြစ်သူကတော့ရိုက်နှက်ခံခဲ့ရတာကနေရခဲ့တဲ့ကျန်းမာရေးပြဿနာနဲ့နောက်နှစ်နေငယ်အကြာမှာဆုံးပါသွားပါတယ်အမေရိကန်ပြည်ထောင်စုဆိုင်ရာကိုဆိုဗိုတန်မတ်ကြီးဘလူရာစီတကူကတော့ဒီကိစ္စကိုထင်ပေါ်လာအောင်လုပ်ခဲ့သူဖြစ်ပါတယ်
။ Very often if not always these victims
အတိဒုက္ခခံစားခဲ့ကြရတဲ့သူတွေကနာကျင်တာတွေရောချက်ချောက်တာတွေရောရောပြီးတော့ခံစားနေကြရတာပေါ့။အမြဲတမ်းမဟုတ်ရင်တောင်းမှမကြမကြအဲ့လိုခံစားနေကြရတယ်လေ
။သူ့ရဲ့အဖြစ်အပျက်တွေကိုတခြားဆွေမျိုးတွေတောင်မသိကြဘူးလို့လဲဒါရီတာကပြောပါတယ်
။ Pusayetu
ဒီကြောင်းတွေကိုသာသူများတည်သွားမယ်ဆိုရင်ဘဝမှာအမဲရက်တွေထင်ရမြင်ရပြောကြဆိုကြတာတွေနဲ့ဘယ်သူမှတော့မှကျမကြည့်ဝင်မှာမဟုတ်ပါဘူးနေနိုင်မှာမဟုတ်ပါဘူးရှင
်အထမဖြူချင်သူတွေကိုတရားစီရင်နိုင်ရေးအတွက်တော့ကုလသမဂ္ဂဘက်ကရောနောက်ဥရောပသမဂ္ဂရဲ့ကိုဆိုဘူဥပဒေစွန့်မှုရေးမစ်ရှင်ဘက်ကရောမလုပ်ကြဘူးလို့ AI နိုင်ငံတကာအခွင့်အရေးဖွဲ့ကြီးကပြောဆိုပါတယ်18နှစ်ကာလကြာမြင့်လာပြီးတဲ့နောက်မှာတော့တက်တည်တွေမကြံတလောက်ဖြစ်နေပါပြီAI အဖွဲ့က CN Jones ကအခုလိုပြောပါတယ
် Reforms within the judicial system that will protect witnesses if they want to come forward that will give them support
ဒီနေ့ထားမှာတရားရင်ဆိုင်မယ်လို့ဆုံးဖြတ်ကြမယ်ဆိုရင်သူတို့ကိုရှေ့ထွက်ပံ့ပိုးပေးမယ်အသည့်တပ်တွေကိုကာကွယ်ပေးနိုင်ဖို့တရားစီရင်စနစ်အတွင်းပြည်ပြည်ပြောင်းလဲရေးလုပ်ဖို့ကျမတို့တောင်းဆိုပါတယ
်လိမ်ပိုင်းဆိုင်ရာအကြံဖက်ခံခဲ့ရတဲ့ဒါရိုက်တာအနေနဲ့တော့ဇန်နဝါရီလကစပြီးတလကိုယူရို230နှစ်နာချီရမှာပါလာစဉ်နှစ်နာချီရမယ့်အပေါ်ကြိုးစိုးပေးမယ်လို့လဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကူညီပံ့ပိုးမှုတွေရဖို့ကတော့ဆက်ပြီးတော့တောင်းဆိုနေစေဖြစ်ပါတယ်ရှင
်ဒီ UI မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာတိုင်းဒိုမီတာ 25.32 နဲ့တိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2018ခုနှစ် January 18ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ32 kHz 933၊လိုင်းဒိုမီတာ40 kHz 4083ည၊လိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်၊ EDN 3အင်္ဂလိပ်သင်ခန်းစာနဲ့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကတော့
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့
မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာလူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပိုအရေးကြီးကြောင်းမြန်မာအရေးလေ့လာသုံးသပ်သူဦးတမောင်တန်းကဆွေးနွေးထားတာကိုနားဆင်ရပါမယ်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အပေါ်မပြက်ဒေါက်ခင်မျိုးတက်နဲ့ဦးစာမွေတို့ကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ကျသပရင်းနေထုတ် The Nation သတင်းစာမှာရိုဟင်ဂျာရဲ့အိမ်အပြန်လမ်းလာဆိုတဲ့သူ့အမြန်ဆောင်ပါကိုဖော်ပြထားပါတယ်။ဒီမွတ်စလင်တွေကိုမကြခင်မှာနေရာရင်းကိုပြန်ပို့တော့မှာဖြစ်ပေမဲ့သူတို့ဘာတွေကြုံရမလဲဆိုတော့မိကွန်းတွေနဲ့စိုးရိမ်နေရဆဲပါတယ်။သူတို့အတွက်စိတ်ချရပါမလားလို့မိကွန်းတွေထုတ်နေတော့မှာပဲအင်ကာနေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကသူတို့ကိုနှစ်နှစ်အတွင်းမှာအိမ်ပြန်ပို့ဖို့အတွက်သဘောတူခဲ့တာပါ။ဘင်္ဂလားဒေ့ရှ်ကဂျာခန်စခန်း၅ခုတည်ဆောက်ပြီးမြန်မာနိုင်ငံကလက်ခံစခန်း၂ခုကိုပို့ပေးမှာဖြစ်ပါတယ်။မြန်မာဘက်ကမောင်းတော့မှာယာယီလက်ခံစခန်းနှစ်ခုကိုတိဆောက်ထားကြောင်းနဲ့အဲ့ဒီစခန်းတွေကပြန်လာသူ 9,000 ဆန့်တယ်လို့ 3,000 လောက်ထိကိုလက်ခံနိုင်အောင်တိုးချဲ့မယ်လို့ဆိုပါတယ်။အာဆာချမ်းဖက်ဖွဲ့ရဲ့စီးနှင်းမှုတွေနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကလည်းအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသူကတိမ့်နေချီးပြီးရှိနေတာမို့နှစ်နှစ်ဆိုတဲ့အချိန်ကတိုလွန်းတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကပြန်ပို့မယ်သူပေါင်း 300,000 ဆင့်ကိုပြုစုထားတာဖြစ်ပြီးအဲ့ဒီဆင့်ကိုမြန်မာဘက်ကလက်ခံမခံမသိရသေးပါဘူး။အဆိုအနှစ်ရကြာဒုက္ခတဲ့အရေးအတွက်တွေမေးခွန်းထုတ်နေချိန်မှာကုလနဲ့နိုင်ငံတကာက6သိန်းခွဲကျော်မယ်လို့ပြောနေတာပါလေ။လောလောဆယ်မှာဘသူဘဝဆိုတာတိထားပြီးတဲ့ဟိန္ဒူ900ရှိအောင်နဲ့မွတ်စလင်850ကိုပြန်ပြီးလက်ခံမှာဖြစ်ကြောင်းမြန်မာဘက်ကပြောထားတာပါ။ဟိန္ဒူအများစုကအရင်ကလိုအာဆာချမ်းဖက်ဖွဲ့ရဲ့အတိုက်ခိုက်ခံမဲ့အန္တရာယ်ရှိနေပေမဲ့ကျက်နဲ့နေတဲ့စခန်းတွေမှာမနေခြင်းနဲ့အတွက်ပြန်ကျင်ကြောင်းပြောနေပါလေ။ဒါပေမဲ့ဘူးဒီလေရခိုင်ပြည်နယ်ထဲမှာအကျန်းဖက်မှုတွေရှိနေစေမို့နိုင်ငံတကာကနေစိုးရိမ်နေကြတဲ့အပြင်ပြင်ပအကူအညီမယူဘဲနှစ်နိုင်ငံကြားသဘောတူညီမှုနဲ့ပြန်ပြီးပို့ဖို့လုပ်နေတာမို့ဒါဟာကောင်းတဲ့ရည်ရွယ်ချက်မဟုတ်ဘူးလို့သုံးသပ်ပါတယ်ပြန်ပို့တဲ့လုပ်ငန်းတွေစတဲ့အခါလူသားချင်းစာနာမှုတစ်ခုတည်းမှာကိုပဲနိုင်ငံတကာအကူအညီကိုတောင်းခံတဲ့လို့ဘယ်သူ့ကိုမှသူတို့စာနာနဲ့ဆန့်ကျင်ပြီးပြန်မပို့ဖို့လည်းတတိပေးပါတယ်ဒါအပြင်အခုလိုပြန်ပြီးပို့တာဟာဒုက္ခတဲ့ပြဿနာကိုအဆုံးသတ်စေမှာမဟုတ်သလိုဖြစ်လာရတဲ့ပြဿနာအရင်းအမြစ်ကိုသိအောင်လုပ်ပြီးတည်တည်ချာချာဖြေရှင်းဖို့လိုတယ်ဆိုတာအားလုံးနားလည်ဖို့လိုအပ်ပါတယ်လို့ထောက်ပြထားပါတယ
်။မြမအာနာပိုင်တွေကိုအမှန်ဘသူပြောရတဲ့လေဆိုတဲ့ခေါင်းစဉ်နဲ့ဆာရာရှူမန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။မြမနိုင်ငံမှာအဖမ်းခံထားရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ရဲ့ကံကြမ္မာလမ်းကြောင်းတွေဟာမြမနိုင်ငံရဲ့နိုင်ငံရေးအတွင်ကူးပြောင်းမှုကံကြမ္မာနဲ့ရောရှိပတ်သက်နေတယ်လို့យေတာထားပါတယ်။တင်းတော်နှစ်ယောက်ကိုဒီဇင်ဘာလ10ရက်နေ့ကဖမ်းဆီးပြီးတော့အထိပ္ပယ်မရှိတဲ့ဥပဒေနဲ့အရေးယူလိုက်တာဟာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာနေတဲ့ဒီမိုကရေစီတကပတ်ကိုအလျင်မြန်ပြန်ပိတ်နေပြီဆိုတဲ့လက္ခဏာပြလိုက်တာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာရှိသူတွေပေါ်အမှန်တိုင်းပြောဆိုရတာဟာလက်တုံ့ပြန်ခံရတတ်ပါတယ်။2016ခုနှစ်ကလေးကတင်းတော်29ယောက်အဖမ်းဆီးခံခဲ့ရပါတယ်။တင်းသမား21ယောက်ဟာပုံမှန် 66 ဂါကြီးလို့ခေါ်တဲ့ခင်မမီတော့တဲ့ဆက်သွယ်ရေးဥပဒေနဲ့အဖမ်းခံခဲ့ကြရတာပါ။တရင်သမားတွေရဲ့အွန်လိုင်းပေါ်ကနေရေးသားပြောဆိုမှုတွေကိုအကြောင်းပြုပြီးဆက်သွယ်ရေးကွန်ရက်ပေါ်ကနေတစုံတယောက်ပေါ်ချင်းချောက်မှုအတရေပြက်စီမှုနှောက်ယှက်မှုအကြက်ကန်မှုပြုလုပ်တယ်ဆိုပြီးတော့အရေးယူတဲ့ဥပဒေလည်းဖြစ်ပါတယ်။အေယာဝတီတရင်နောက်လဝီဝင်းအပါဝင်တရင်နောက်၃ဦးကိုလည်းရှမ်းပြည်နယ်အတွင်းမှာရှိတဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နေမြေအတွင်းမှာကျင်းပတဲ့မူရစေဝါမိရှုဖျက်ဆီးတဲ့ပွဲကိုတွားရောက်တရင်ယူတာကိုမတရားအတင်းနဲ့ဆက်သွယ်တယ်ဆိုတဲ့ပုံမှန်နဲ့အရေးယူခဲ့ပါသေးတယ်။ ရိုက်တာသတင်းတောက်တွေကိုဗြိတိရှ်ကိုလိုနီလက်ထက်တုန်းကထုတ်ပြန်ထားတဲ့အစိုးရလျှို့ဝှက်ချက်အဲ့ဥတွေဆိုတဲ့မတဲခွဲလာတဲ့ဥပဒေနဲ့အရေးယူနေပါတယ်။ဒီပုံမှန်ဟာထောင်နှံ14နှစ်ထိအပြစ်ပေးနိုင်တဲ့ဥတွေဖြစ်ပါတယ်။ဖမ်းဆီးထားတဲ့သတင်းသမားတွေရဲ့လက်ထက်မှာအစိုးရရဲ့အရေးကြီးတဲ့လျှို့ဝှက်ချက်တွေတွေ့ရတယ်လို့ပြန်ကြားရေးဝန်ကြီးကဆိုပါတယ်။ဇန်နဝါရီလ10ရက်နေ့ကတရားရုံးမှာရုံးထုတ်လာစဉ်သတင်းတောက်ဝါလုံးကအပြစ်မှန်သိဖို့စူးစမ်းနေတာတွေရပ်တန့်သွားအောင်ကျွန်တော်တို့ကိုအခုလိုစွဲချက်တင်လိုက်တာဖြစ်တယ်လို့ပြောပါတယ်။မတရားတဲ့လုပ်ရဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဒီတရားခွင်ကနေထွက်လာမယ့်အဖြေကမြန်မာနိုင်ငံရဲ့အနာဂတ်ဘယ်ကိုဥတည်နေတယ်လဲဆိုတာကိုပြသပါလိမ့်မယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်ကောက်နှုတ်ချက်တွေကိုနာဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးတော့နာဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မြန်မာပြည်ပြပေးမယ့် ATM အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ ATM ဆိုရဲတော့ဘိုက်ဒီဘေကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days, you can't be out of touch with the latest technology.
ခုခေတ်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ်။ George ကိုပေးတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို ATM အသုံးရဘယ်လိုပြောမလဲ?
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်။ဒလလာတန်ရဲ့ Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနာဆင်လေ့လာခဲ့ပြီးတဲ့နောက်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးအတွက်လူအပြောင်းလဲတဲ့စနစ်အပြောင်းလဲလုပ်ဖို့ပို့အရေးကြီးတယ်လို့မြန်မာအရေးလေ့လာသုံးသပ်သူဦးတမောင်တန်ကပြောပါရယ်။မြန်မာနိုင်ငံအတွက်မူဝါဒရေးရာစတန်းတွေကိုအကြံပေးရေးသားနေတဲ့တင့်ဘဝမဂ္ဂဇင်းအရီတာဟောင်းဦးတမောင်တန်နဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါရယ်ရှင်
။ဟုတ်တယ်ဗမာပထမဆုံးကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲတွေကိုကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲတွေအစ်စ်တို့ခံတာတွေရှိကြပါတယ
်
အဲ့ဒီဟာဘယ်လောက်ထိအလားအလာကောင်းလာနိုင်တယ်ထင်ပါလဲအစောတုန်းကတော့လူတွေကမိတွားတယ်ကြားတာပေါ့ဆရာအုပ်ချုပ်ရေးနဲ့ပတ်သက်ပြီးတော့အဲ့ချေမှုမရှိဘူးပါညာ
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့ဆိုတော့ရေစနစ်ဟောင်းနေကိုစုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြင်ရမယ်ပေါ့လေမဟုတ်လို့ရှိရင်တော့လူတွေပြောင်းပေါ်ညာတဲ့စနစ်မပြောင်းရင်စနစ်နဲ့ထိတ်တိုက်ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုယ်လူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲ့ကိုပြန်ဝင်သွားမှလည်းစိုးရတယ်ဒါလေးကတော့ပေါ့နော
်ဆိုဆရာပြောတာကစနစ်ကိုပြောင်းဖို့လိုရဲအဲစနစ်ကိုပြောင်းဖို့လိုရဲလို့စီးရလူတွေပြောင်းအောင်ပေါ့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ
်အကျံမြင်လေစနစ်ကိုပြောင်းဖို့လိုရဲကိုလူဘိန်းသားလေအောင်လည်းပြောပါလားဆရာ
အဲလူဘိန်းသားလေအောင်ပြောရရင်တော့ဥမာအဖြစ်စေဝါးရေးမူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုယ့်မိသားစုအောင်မြင်အောင်တဲ့ဘလို့ပတ်စံရှာမယ်ဘလို့သုံးမယ်ဆိုတာကိုကြိုတင်မြင်ရတယ်ကိုသားနှစ်လေးအတွက်နောက်အနည်း20လောက်ထိကြိုပြီးမြင်ရတယ်ပေါ့နော်ဟိုဒါကိုတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်မျှော်မှန်းချက်တွေဘာဘီဝါလေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်။လားတူပဲကိုကိုတိုင်းဝင်ဝင်ရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကျရတယ်။သုံးတဲ့သုံးတိုက်တာတွေကိုသုံးဖို့အရေးကြီးတယ်။ဒါကိုတော့အများပြည်သူဆိုင်ရာဘန္တာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော
်။ Public Investment
Public Investment Management System တော့။တော့တကယ်တမ်းမှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုယီမန်းတဲ့ကိုရဲ့နောက်အနည်း20မှာဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အကုန်လုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်။เนาะအဲ့ဒီလိုတဲ့စီမင်းစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာလည်းရှိတယ်။အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်။အဲ့ဒါကနိုင်ငံအနေနဲ့ကြရင်တော့ဒါက ဟိုစီးနင်းစီကံများစီမံခန့်ခွဲမှုဥပဒေတို့ခေါ်အဲ့ဒါ regulatory management system ဆိုတော့အဲ့ဒီစနစ်သုံးခုပေါ့ကိုဒါတိုင်းပြည်စီးပွားရေးတိုးတက်ဖို့လည်းတော့ချက်ကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကိုက်တွက်နိုင်လေးဘူးအခုတတိယ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုစောချက်ကြတဲ့နေရာကိုကင်ကြွယ်နိုင်မဲ့လူပြောင်းလဲတော့မမြင်သေးဘူးပေါ့ဆရာ
အဲကျွန်တော်တို့လေ့လာချက်ရပါတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာဒီအတွင်းဝင်လောင်းညားကိုကျွန်တော်စပေးဒီသူတို့ border system ကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80ခန့်တော့ရှိနေတာတွေ့ရတယ်ဒါပေမဲ့တခြားနိုင်ငံတွေမှာဘယ်လိုပြောင်းလဲဘယ်လိုလုပ်လဲစီမင်းစည်းကမ်းတွေတမတ်မှုပြောင်းလဲမှုကဘာလဲပေါ့အဲ့ဒါတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆိုတော့လေ့လာတဲ့အပိုင်းမှာအားနည်းတဲ့အတွေ့အကြုံမလို့ဖြစ်ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာပံကအခုညီကိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးထိကြားရတယ်ပေါ့နော်ဒါပေမဲ့ကမ္ဘာပံကရောဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘယ်လောက်ထိရှိလဲဆိုတာကိုသူအောင်သိရလားပေါ့နော်ဗမာပြည်ရဲ့ဝန်ထမ်းတွေနဲ့ဘျူရိုကရေစီရဲ့ရင်ကျေးမှုအထာသိရလားဒါလည်းပြဿနာတစ်ခုရှိတယ်နိုင်ငံကြားကပညာရှင်ဖြစ်တော်ကြလဲဒီအပိုင်းကိုလည်းသိဖို့လိုလားဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေကရှိနေပြီတော့အရင်ဆိုရလက်ထက်ကလေးကအခုရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့တောင်ပုံပြောင်းပြီးအခုဆိုရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျွန်တော်နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအစိုးရသမ္မတနဲ့ဆိုင်တယ်ဒါပေမဲ့ပြည်နယ်တိုင်းဝန်ကြီးတွေကတော့ဘိုးအစိုးရကပဲဖွဲ့စည်းပုံရရွေးချယ်ရမယ်ခံထားရမယ်ထွက်ခွင့်ပေးနိုင်တယ်ဖြုတ်နိုင်တယ်လို့သတ်မှတ်ထားပါသလား
မရေဘူးအဖြစ်တော့ဝန်ကြီးချုပ်ကအဆိုပြုပြီးတော့ဝန်ကြီးချုပ်ကလည်းသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်နဲ့တိုက်ပင်ပြီးတော့အဆိုပြုရတယ်သမ္မတပဲခံထားပါတယ်
ဆိုတော့သက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်ရဲ့ဩဇာရောဘယ်လောက်ရှိပါလဲတကယ်ကြမှာတချို့ကသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်အနေနဲ့ဘာမှမကျေနပ်တာကန့်ကွက်တာမကြရဘဲနဲ့အနာယူခွင့်ပေးရဆိုပြီးတော့ထွက်တာလည်းတွေ့တယ်ဖြုတ်တာလည်းကြားရတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုဒါပြည်နယ်တိုင်းလွှတ်တော်ပြည်နယ်လွှတ်တော်ကအပြင်းထန်ပဲသူတို့ဝေဖန်ပြီးတော့ထွက်ခိုင်းတယ်အဲ့ဒါလည်းရှိတယ်ဆိုတော့အဲ့ဒါတွေကဘယ်လို
ဟုတ်ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာတော့ဥမာတရင်သားဤဝင်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်သားဤဝင်ကြီးချုပ်ကိုတွတ်တော်အမတ်တွေကပဲပြန်နေကန့်ကွက်တဲ့အတွက်ကြောင့်ဝင်ကြီးချုပ်ကနှုတ်ထွက်ရတဲ့သဗ္ဗရဝင်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိတွတ်တော်တစ်ခုလုံးအနေနဲ့လှုပ်ရှားလာတာမျိုးကိုတော့တိတ်ပြီးမတွေ့ရအောင်ပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွေ့အကြုံပြောရရင်တော့ပြည်နယ်တိုင်းတွတ်တော်တွေကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့သက်ဆိုင်ရာဗဟိုကခေါင်းဆောင်တွေအားလည်းလေးစားပြီးတော့ပြန်လည်လိုက်ပြောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိသက်ဆုံးဖြတ်ချက်ကိုဗဟိုကဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွှတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အခုဆွေးနွေးနေတာကအုပ်ချုပ်ရေးပိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာNLD ပါတီအနာရပါတီရဲ့အခန့်တဏဆရာဘယ်လိုမြင်ပါလဲ
NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါမှာညာတော့ဖြစ်အရွေးတွေရှိတယ်ဥပမာအဖြစ်ဒေါက်တာဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့ဒါကိုကျွန်တော်တို့အုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေကိုလေ့လာတဲ့အခါကျတော့အဲ့ဒီနီးလမ်းကိုပဲယူပြီးတော့ပြုပြင်ပြောင်းလဲကြတာတွေလာပြီးတွေ့ရတယ်အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုပ်ချုပ်ရေးစနစ်တွေမှာထည့်လာတယ်။ဆိုတဲ့အခါကျတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အတက်တိုင်ဆုံးပါတီဝင်တွေကနီးစပ်မယ်ပါတီခေါင်းဆောင်တွေကနီးစပ်မယ်ပြည်သူတွေရဲ့ခေါင်းဆောင်မှုယူမယ်။ပြီးအုပ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှီးနှောလာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါသေးဘူး။ဒါနဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥမာမန္တလေးဆိုရင်တိုင်းဝန်ကြီးချုပ်ကနေမှမူဝါဒအကြံပေးအလုပ်ဖွဲ့တွေကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်ဖွဲ့တွေမှာပါလာပြီးသူတို့ကမူဝါဒရေးဆွဲပြီးအစိုးပြုတ်ပြီးတော့ဝန်ကြီးတော်တင်တဲ့အားမျိုး So Dabuga Sabido Abjong Lady Chidonide Dabi me Mangando Sinti Nanda Yati Chia Tanya Chela Vidasu Bachit Debu. So Padi and in a ballon nine less solution Kona Pidune do so de a so maple ma chicken biro. China public administration asoya ocho bone beauty down a saya nale de Ludine Blunine designu in calmness for our nine shunji afiende to not in a padia pobiro pidune punilame.
အစိုးရရဲ့အုပ်ချုပ်ရေးပြုလုပ်နေတဲ့မှာလဲတစုံတရာတက်ရောက်ပြီးဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တယ်။ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာဆက်ပြီးမေးချင်ပါတယ်။ဟုတ်ကဲ့။ဘ호ဆိုရနဲ့တိုင်းဒေသကြီးဆက်ဆံရေးတဲ့ဘ호နဲ့ပြည်နယ်အစိုးရရဲ့ဆက်ဆံရေးပိုးအရေးကြီးနေတဲ့ထင်ပါတယ်။အစိုးရရဲ့ခိုင်တဲ့ဆက်ဆံရေးပို့ဒီလိုခိုင်ပြည်နယ်ရဲ့ခြေည
ပြောရင်ပူပြီးအဆင်ပြေမဲ့ထင်တယ်အဲ့ဟာကိုဆရာဘယ်လိုမြင်လဲဘယ်လိုစဉ်းမြည်ရင်းနှီးများဖြစ်နိုင်မယ်ထင်တယ်လဲဘုရေဘုရားအပြင်တော့ဘုဟုနဲ့တိုင်းဒေသကြီးအဆင်ပေါ့နော်ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ
အကျဉ်းချိုင်းမှုချုပ်ပေါ့ဆရာဥပဒေဆင်းလို့ဆိုဒီအဲ့ဒီအတွေ့အကြုံတွေအများကြီးရှိတယ်เนาะသူတို့ဒါဘိုးဆိုးရနဲ့ကြားမှာလားစင်ပုံမှန်စီဝေးလောက်တယ်တိုင်းဒေသကြီးအဆိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးဆိုးရနားထောင်နေလျှော့ပေးတင်တာတွေကိုလျှော့ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုတ်ခဲ့တယ်ပေါ့နော်ဆိုတော့အခုလည်းဒီလိုလုတ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်တယ်
ဒီမှာအရှာစနစ်သဘောရတာတော့နောက်ဆုံးဆုံးဖြတ်ချက်ဒီသမရကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်နယ်လွတ်တော်အတွေကတင်စေကမလို့လို့မရအဲ့တော့ရေဘူးကအဲ့ဒါကိုညီဖို့ဆိုလို့ရှိရင်တော့ဖွဲ့စည်းချုပ်ပုံချီကဥတွေရဲ့ပြဋ္ဌာန်းချက်ကိုပြုမြင်ပြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုမြင်ပြောင်းလဲဖို့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ကသူတို့လည်းတရားကိုတင်ခဲ့တယ် လူကဝင်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ်။ဟုတ်ကဲ့။အဲ့တော့ဒီပထမပိုင်းမြန်မြန်ကမှနောက်ဆုံးမြင်ရင်တခုကရက်ဖက်စစ်ဖက်ဆက်ဆင်ရေးပဲ။ဒါလည်းသိအရေးကြီးတယ်။အခုမြန်မာနိုင်ငံမှာပိုပြီးအလန်းကွာလာသလား။ရခိုင်မြောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူး။ဘာညာစသဖြင့်လည်းအမျိုးမျိုးကောလာဟလကြီးဖြစ်နေပါတယ်။ရေဘူးအားဖ solution of Pyosia Shin and I met triple to the mood the boy, yeah, you can see that in the Sansuji Piotalove. No, then a nice in between a solution, no. No, to the mood, yeah, she had a lieutenant. Bora Bora Buddha Shima or Daga, Ocho Ilonga, Lobe Kadaima, Muaraya, the Bora Quera Shima, Lobunga Muya, the Bora Quera Shima, Daria, the Bawa Lutinotine, Eddie Quebia Moody good lay, Napa Gonza on Nega, then the Yadaswa.
အတိုင်းကြီးအကျိုးစီးပွားကိုရှေ့ရှုပြီးကိုင်းတွင်းနေနိုင်တယ်လို့ကျွန်တော်ထင်တယ်။ကိုင်းတွင်းလို့မြားတဲ့အခြေအနေအထိမမြင်သေးဘူးလို့ကျွန်တော်တို့အထင်တယ်။ဦးကျဆန်သားရဲ့မြန်မာရေးတုံတက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနေ့ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါတယ်။အခုသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်ပါမယ်ရှင်။မြန်မာပညာရေးစနစ်နဲ့လ ဒီသိကောင်းမှုနဲ့လူသားရင်းမြစ်ကြတာနိုင်ငံတကာနိုင်ငံကိုကောင်းမွန်အောင်ဆောင်ပြီးဆောင်နိုင်ရင်လေလူယုံကြည်ပါတယ်။ဒီနေ့မြန်မာနိုင်ငံရဲ့စက်သေးပြဿနာတွေရဲ့အရင်းမြစ်ကိုတခြားလေးလာကြည့်လိုက်ရင်လေလူသားရင်းမြစ်ကွန်တီတာဆင်းနေမှုကြောင့်ကရခိုင်နှုန်းပုံများနေတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့လူသားရင်းမြစ်ကွန်တီတာဆင်းမှုပြဿနာရဲ့အရင်းမြစ်ကတော့ရှေ့ဆက်ရှိမှာတောင်းလ
ဖြစ်သွားခဲ့ရတာကြောင့်ပါပဲအကျိုးဆက်အနေနဲ့အခုချိန်မှာ ลงงานมีเจตนาดีมีอาหน้ามาจงดีนิจาอาบีเส้นทางเสพเสียดีนิสิตุลูจงดีนิจาอาบาร์เอ๊ะแต่จากสังคมห้องติจาสุดลูเวคลีลุงเอริโกมูจูเกเรียซาบิโอเสียใจโยมูจิมาบาตะคาเรียสีดีกาอ๋อเด็กจิจูจูช่างปีจามาดาลูจิลูกังลีดีพิลามาบาปีนี้สิเลนเนตุดายินเนกวาลิตีกาอ๋อเด็กจิจูจูช่างปีจาบุยีดีจิลูอันนี้บาร์เอ๊ะ อุ้มมาหนีเนี่ยเปล่าเองเอ็นยิ่งทายเนี่ยมาสู้คลีริโอมูจูเกเรียวันนี้สรุปเสียงนั่งเงาปอดสาสีเอานั่งเงาตัดเชนดีไรที่สัวบาร์เลยนั่งเงาเราลีบิวปีกูเลยจังไข่เอางามันเนี่ยชิลเลอร์ลูกชายดิจิงันลูกบาร์เลยปีเองงามันเนี่ยตมารีทันจ้าบาร์เลยปัตตาอิมหูเบาอัตตาจิมิชูราทุกดาวมัดดาวอะไรคลีริโอลูกเด็กทำมาตมารีอาคังสีบิวสุสัยอาคังลีจิมปีดาวา อีเงี้ยตั้งแต่ดังคลีเดียตั้งแต่ดังคลีเดียวสาเด็กนักเสกการว่าพิวาบาร์เลยอีมาดังคลีเดียตั้งแต่ดังคลีเดียวเปียนนักเสกการว่าพิวาบาร์เลยปีลูกชิ้นอารมณ์ดีดูเสียเสียมาโอ้นักเสกการว่าพิวจริงจริงพี่จิตวิญญาณดีเยาว์ดูลีซ่าเยาว์ดูตนาดาเอาเนื้อสิ่งดีจริงลูกทับปีดาวาวันนั้นใช้ดีดูฟาดดีดูคริสต์มาสยูยารูเจ้าลูกชิ้นเลยแล้วมูนุปิญญาลีดีกูรันลูกจ้าบาร์เลยกัดคลีเดีย และสามสัปดาห์ลีดิวกูรันยังเชื่อเชื่อพักลีดิเนี่ยจะใช้สัปดาห์ลีดิลูกจ้าไปแล้วมูนุปิญญาเอชิกันเสด็จยังลีจ้างหูเป็นยาไปเป็นยาเนี่ยเป็นยาเนี่ยใส่ใบยาใหญ่เลยเป็นยาเนี่ยเป็นยาเนี่ยไล่เพชรสุดเอาตั้งแต่แรกเลยติงจ้าทารุคลีดิตีนี่จ้าไปแต่ทารุเลยจะเปลี่ยนตัวเลยหรือว่าไปอาเซียนจ้างหูพัตยาตะกุนี่เนี่ยติงจ้าไป มูจูตั้งแต่นั้นข้างในมาอาเซียนก็ต้องรีบยื้อเสกทับไปลูกคลีเดียอาเซียนเจ้าหงิงเงี้ยเนาะจีนีบาร์เลยแต่นี่คนเล็กจริงที่ตั้งแต่เราลีลายที่สิ่งนี้เลยซีซันบีบาร์เลยคนไหนเงี้ยที่กาจาร์เลยใส่จุ้ยมือหนึ่งในยารีโอุซาเปลีลาให้มาเลยคนไหนเงี้ยซีบ้าเป็นไหนเงี้ยนี่ชุดเต้ที่อยู่มาสกายเลยเต็มบีบาร์เลยแต่มองยังสาวตัวบีดูดีกูเชนเนอร์บีนีทีวีเอสเอ็มงานนี้มีเดียอาคังงานเนี่ยแต่พี่เนี่ยติดปัญญาไปทับบาร์เลย ที่เราพิสูจน์ผิวหนังไปหมดแล้วมันพิสูจน์ว่าสาวตัวทุกคนเลยกระเป๋าเช่นสีไหนเนี่ยที่สีกว่าจีบีผมอยู่ตัวแต่ทุ่งอะไรเอาตัวอะไรอาเซียนเนี่ยมาเลยเอ็นยิ่งในงานนี้เนี่ยชิมมองด้านในมาเลยแต่เรื่องอารมณ์ฮะคนในงานเนี่ยรู้ได้ยิ่งมีจุดกูสนิทจะจับพิสูจน์ผิวหนังไปหมดเลยตีปนีบาร์เลยเช่นแต่จังปีนี้สนิทกันงานเนี่ยจะมาในงานเนี่ยรู้ได้ยิ่งมีจุดกูสนิทจะจับดิจิทัลผิวหนังไปจับบาร์สูรุได้ต้นนู้นสูอัปปาร์เลยเช่น
အတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီရင်စဉ်ကိုတင်းလာနေညပိုင်းမှာအသင့်နာစေနိုင်ပြီးအခုလိုကြာသာပတိနေ့မနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါလိမ့်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
ဒီမီဒီယာစာနယ်ဇင်းလောကဟာကမ္ဘာတဝန်းမှာအန်ရယ်ကြီးတဲ့အသံမှုဝန်ကြောင့်အလို့အဖြစ်ဆက်ရှိနေစေပါမော်လ်ဒါနိုင်ငံကအကျင့်ပြချစားမှုကိုပနားမားစာတမ်းများရဲ့အဆက်သတင်းလိုက်နေတဲ့ဒက်ဖနီကာရူဝါနာဂလီဇီယာဟာအော်တိုဘာလ16ရက်နေ့ကကာဗွန်ဖောက်ခွဲခံရပြီးသေဆုံးသွားပါတယ်နိုဗာယာဂဇက်တာသတင်းစာဆောင်မရှင်နဲ့ရုရှားကသတင်းပတ်စင်ဗီဒီယိုအစီအစဉ်တစ်ခုတင်ဆက်သူယူလီယာလက်တီနီညာကိုစက်တင်ဘာလမှာတိုက်ခိုက်သူတွေကမီးတင်ရှို့ခဲ့ပါတယ်တရင်နောက်တွေနဲ့မီဒီယာလောကသားတွေကိုပါဇက်ပိတ်စေခြင်းသူတွေရန်ကနေအကာအကွယ်ပေးတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရဲ့အဓိကမူတစ်ခုဖြစ်တယ်လို့ရှန်နွန်မက်ဂွိုင်ယာကပြောပါတယ်။သူဟာဥရောပနဲ့ယူရေးရှားမှာလွတ်လပ်တဲ့မီဒီယာဖွံ့ဖြိုးရေးအားပေးလှုံ့ဆော်နေတဲ့ USAID ရဲ့မီဒီယာအကြံပေးပုဂ္ဂိုလ်ပါ။1992ခုနှစ်ကတည်းကဆိုရင်ကမ္ဘာတဝန်းမှာတရင်နောက်ပေါင်း800ကျော်အသက်ခံရပြီလို့တရင်သမားများကာကွယ်ရေးကော်မတီ CPG ကပြောပါတယ်။အဒီဖြစ်ရတူတဲ့က86ရာခိုင်နှုန်းမှာကျူးလွန်သူတွေကိုပေါ်ထုတ်အရေးမယူပါဘူးရုရှားနိုင်ငံဟာ CPG စီးရင်ထဲမှာနံပါတ်1ပါလာတီနီညာကိုတိုက်ခိုက်တာဟာရုရှားသတင်းသမားတွေနဲ့အတိုက်ခံတွေကိုတိုက်ခိုက်ချင်းချောက်တာတွေကနောက်ဆုံးဖြစ်ထားတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးဆွဲချက်တင်ဖမ်းဆီးတာမရှိသေးပါဘူးယူကရိန်းနိုင်ငံမှာထင်ရှားတဲ့စုံစမ်းထောက်လှမ်းသတင်းတော့ Pavel Sheremet အသက်ခံရတာ တနစ်ကျော်ကြာလာတဲ့အထိအမှုမပေါ်သေးပါဘူး1992ခုနှစ်ကဥရောပနဲ့ယူရေးရှားမှာ USAID ရဲ့လုပ်ငန်းစတင်ခြင်းကတည်းကလွတ်လပ်တဲ့သတင်းမီဒီယာကိုအားပေးဖို့ဦးစားပေးသတ်မှတ်ထားပါတယ်သတင်းနဲ့အချက်အလက်ပေးတဲ့ကဏ္ဍရောရယူတဲ့ကဏ္ဍနှစ်ခုစလုံးအတွေ့အစီအစဉ်တွေကိုအလေးပေးထားသလိုစာနယ်ဇင်းလွတ်လပ်ခွင့်ပို့ထွန်းကားလာရေးအားပေးလှုံ့ဆော်ချက်လည်းပါဝင်ပါတယ်အဲ့ဒီအစီအစဉ်တွေထဲတစ်ခုကတော့ဒေသဆိုင်ရာစုံစမ်းထောက်လှမ်းစာနယ်ဇင်းကွန်ရက်ပါဒီအစီအစဉ်ကနေလူစိုးကိုင်းတွေအနေနဲ့သူတို့မဟုတ်တာလုပ်တာတွေကိုဖွင့်ချသူဘယ်သူဆိုတာအတိအကျသိဖို့ပိုခက်ခဲအောင်လုပ်ထားပြီးသတင်းတော့တွေကိုအကောက်အွယ်ပေးတာမှာအထောက်အကူဖြစ်စေပါတယ်ယူကရိန်းနိုင်ငံမှာ USAID ရဲ့ယူမီဒီယာစီမံကိန်းကလွတ်လပ်တဲ့မီဒီယာ900ကျော်ကြားပူးပေါင်းဆောင်ရွက်ထားပါတယ်တမူဝမ်းကြောင်းသတင်းတော့တွေအန်ဒရယ်ကင်းစွာလုပ်ကန်နိုင်ဖို့နဲ့ယူကရိန်းရှေ့ပိုင်းနဲ့ခရီးမီးယားကပြိပခဒေသတွေမှာတိုက်ပွဲတွေနဲ့ရုရှားသိမ်းပိုက်မှုအကြောင်းသတင်းပို့တဲ့အခါသူတို့ရဲ့အချက်အလက်တွေကိုအကောက်အွယ်ပေးဖို့ပါအလူရှင်တွေ၊ငူဝါဒချမှတ်သူတွေ၊လှုံ့ဆော်စည်းရုံးအဖွဲ့တွေ၊အရဖက်လူမှုအဖွဲ့တွေအနေနဲ့ပွင့်လင်းတဲ့အများပြည်သူငင်းခုန်ဆွေးနွေးတာတွေနဲ့လွတ်လပ်စွာသတင်းစီးဆင်းမှုဆက်ရှိနေဖို့အတွက်စင်စာလုပ်သူတွေအပေါ်ဖိအားဆက်ပေးသွားရပါမယ်။သတင်းမီဒီယာစာနယ်ဇင်းသမားတွေဟာစစ်သားတွေမဟုတ်ပါဘူး။သူတို့ရဲ့ကင်မရာတွေနဲ့ကလောင်တွေဟာလက်နက်တွေမဟုတ်ပါဘူး။သတင်းဆောင်ကျင်းလာသူကိုမတတ်ပါနဲ့ဆိုတဲ့စကားကိုသူတို့ကြောက်ရွံ့မနေရတဲ့ပါဘူးလို့မစ္စမက်ခွာယာကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမည်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈ နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေဖန်ယူနားဆင်နိုင်ပါတယ်ကြာသပတေးနေ့ညပိုင်းမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမရေသုံးသက်ချက်နဲ့တူတိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်နိုင်ကြပါတယ်ရှင်ကုချာတာပရိနိမနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်နိုင်ငံတကာကအရေးယူမှုတွေကိုမြောက်ကိုရီးယားရှောင်လွှဲလို့ရအောင်ရုရှားကနေကူညီနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွတ်ဆွဲလိုက်ပါတယ်မြောက်ကိုရီးယားကိုရေနံနဲ့ကြောင်မီးတွေတင်ပို့မှုတွေကန့်တတ်ပြီးမြောက်ကိုရီးယားဘက်ကနိုင်ငံတကာရဲ့ဆန္ဒကိုလက်ရောလာအောင်တရုတ်ကအကူအညီတွေပေးနေမှုကိုချီးကျူးခဲ့ပါတယ်ဒီလိုတရုတ်ကအကူအညီတွေတိုးပေးနေချိန်မှာပဲရုရှားကတော့တရုတ်ရဲ့ကန့်သတ်မှုကြောင့်လက်ဟာနေတာတွေကိုလိုက်ဖြည့်ဖို့လုပ်နေပုံရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ပြီးရုရှားစီကအကူအညီများကြောင်းနဲ့တရုတ်ရဲ့ကူညီနေမှုကိုရုရှားကပျက်စီးအောင်လုပ်နေတယ်လို့အမေရိကန်သမ္မတကဆွတ်ဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးရှေးဟောင်းမြို့မှာလူလူနယ်ရဲတို့ကြားဖြစ်ပေါ်တဲ့အဒီကျုံအတွင်းရဲကပစ်ခတ်တဲ့အတွက်လူ9ဦးသေဆုံးခဲ့ရတယ်လို့ဒရာစင်လောက်အရေးပေါ်အခြေအနေစိတ်ကူတာမှုခံယူနေရပါတယ်။ရဲတွေကလူအုပ်ကွဲသွားစေဖို့လုပ်ရမှာပထမရဘတ်ချီဆန်နဲ့ဒရီပေးပစ်ခတ်ခဲ့ပေမဲ့လူအုပ်ကလူစုခွဲဖို့ညှဉ်းဆန်ခဲ့ပြီးစစ်သားနဲ့လုံခြုံရေးတပ်တွေကိုစတင်တိုက်ခိုက်ခဲ့တဲ့နောက်ကြီးစစ်တွေနဲ့ပစ်ခတ်ခဲ့တာလို့ခရင်အုပ်ချုပ်ရေးမှူးကပြောပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကြီးကတော့ရဲတပ်ဖွဲ့ကြောင့်သေဆုံးရတာနဲ့ပတ်သက်ပြီးတိကျလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့တောင်းဆိုပါတယ်။အာစာအဖွဲ့အကြံဖက်အဖွဲ့ကိုတပ်ဖွဲ့ဝင် 1300 ကျော်ရဲ့အမည်စင်းတွေကိုမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီပေးအပ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကလည်း1980မြန်မာဘင်္ဂလားဒေ့ရှ်နေဆက်သဘောတူညီချက်အရအာစာဆွေးနွေးအဖွဲ့ဝင်တွေကိုတက်ဆိုင်အဖြစ်ကျူးလွန်ခဲ့တဲ့နိုင်ငံထိုင်လွှဲပြောင်းပေးအပ်ခဲ့ကြောင်းအသိပေးပြီးသူတို့ကိုဥပဒေအရအရေးယူနိုင်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။လာမယ့်သတင်းပတ်ကုန်မှာစီရဆုရနဲ့အတိုက်ခံတွေကိုကုလသမဂ္ဂကအကြီးမူပြီးငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပပေးမှာဖြစ်ပါတယ်။
ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးဆောင်မဝေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 16683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါပြီ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.